မရိကန်စစ်တပ်ကပထမဆုံးအကြိမ်ဖြစ်တဲ့အမျိုးသမီးတဦးကိုတိုက်ခိုက်တံမူးတဦးဖြစ်ခန့်လိုက်ပါတယ်။လေတပ်ဗိုလ်ချုပ်ကြီး Laurie Robinson ဟာအမေရိကန်စစ်တပ်ရဲ့မြောက်ပိုင်းစစ်ဌာနချုပ်တံမူးဖြစ်တဲ့တောက်ကြနေကရာထူးလွှဲပြောင်းလက်ခံယူခဲ့ပါတယ်။သူမအနေနဲ့စစ်တပ်ရဲ့ခေါင်းဆောင်သူအနေနဲ့စစ်တပ်ခေါင်းဆောင်တယောက်အနေနဲ့သူ့ရဲ့အမိမေပြည်သူတွေနိုင်ငံရဲ့အာဏာတွေလွတ်လပ်စွာလှုပ်ဆောင်ပိုင်ခွင့်တွေကိုခုခံကာကွယ်ပေးဖို့ဆိုတဲ့အကြီးမားဆုံးတာဝန်ကြီးကိုဘယ်တော့မှမေ့မှာမဟုတ်ဘူးလို့လည်းသူကပြောပါတယ် Miss Robinson ဟာ American ပြည်ထောင်စု Alaska ပြည်နယ် Canada Mexico Bahama ပါဝင်အဲ့ဒီအနီးနားတစ်ဝိုက်ကပင်လယ်ပြင်ကိုအကာအကွယ်ပေးဖို့အတွက်တာဝန်ယူရမှာဖြစ်ပါတယ်ခက်မြမြန်လှုပ်ရတဲ့စစ်စင်ရေးအခြေအနေတွေမှာ Miss Robinson ရဲ့ဦးဆောင်မှုနဲ့ကိုကဲအုပ်ချုပ်မှုစွမ်းရည်ကို American ကာကွယ်ရေးဝန်ကြီး Ash Carter ကချီးကျူးလိုက်ပြီးတော့သူမဟာပေးအပ်လိုက်တဲ့တာဝန်တိုင်းမှာသူမရဲ့ပြည်သူတွေအတွက်အရင်ဆုံးဦးစားပေးလှုပ်ဆောင်တယ်လို့လည်းပြောလိုက်ပါတယ်ခင်ဗျာ